တရုတ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်တိုးတက်ကောင်းမွန်ဖို့အိန္ဒိယနိုင်ငံကကြိုးပမ်းနေချိန်မှာပဲတိဘက်ဘာသာရေးကောင်ဆောင်ဖုန်းတော်ကြီးဒလိုင်လာမရဲ့အိန္ဒိယရောက်260ပြည့်အခမ်းအနားကိုပျော်ပွဲရွှင်ပွဲတွေနဲ့တနစ်ပါလုံးကျင်းပဖို့တောင်ပေါ်မြို့ဖြစ်တဲ့ဒါရာမစလာမစနေနေ့ကစတင်ကျင်းပပါတယ်ဒီပွဲကိုပြည်ပရောက်တိဘက်အစိုးရအဖွဲ့ကကျင်းပတာပါတိဘက်တို့ရဲ့ဘာသာရေးယဉ်ကျေးမှုနဲ့လူမှုအဖွဲ့အစည်းကိုဖျက်ဆီးရဲဆိုပြီးတရုတ်တို့ကိုဆွဆွဲထားတဲ့ပြည်ပရောက်တိဘက်အစိုးရအဖွဲ့ဝန်ကြီးချုပ်လော့ပ်ဆန်ဆာရီကဒလိုင်လာမအနေနဲ့သူ့ရဲ့မွေးရည်ကိုပြန်ပြီးတော့ခြေချနိုင်ဖို့အားတုံခွန်ဆိုင်ကြိုးပမ်းလုပ်ကိုင်ဖို့တိဘက်တို့ကိုတိုက်တွန်းတော်ပါတယ်။ထားမုံများစွာတော့တိဘက်လူမျိုးတို့အသက်ခံနေရတယ်လို့တိဘက်အရေးကြောင့်လဲပြေဆုံးခဲ့ရတဲ့အပြင်အတော်များများလဲကိုယ့်ကိုယ်ကိုအရှင်းလက်လက်မြှို့ခဲ့ကြတယ်လို့သူကပြောပါတယ်။ဘုန်းတော်ကြီးဒလိုင်လာမာကလည်းခက်ခဲတဲ့အခြေအနေအောက်မှာပြည်ပကိုထွက်ခွာလာရတယ်ဆိုပြီးဝန်တာဝန်နဲ့ခံစားမှုမျိုးဖြစ်ခဲ့ရတယ်လို့ပြောပါတယ်။နောက်အနှစ်40 50ကျရင်ဘာဖြစ်လာမလဲဆိုတာမသိခဲ့အချိန်ရှိခဲ့ပေမဲ့ပြည်ပရောက်အနှစ်60ပြည့်ကိုကျင်းပနေရတဲ့အတွက်မကြာခင်ဘာဖြစ်လာမလဲဆိုတာအတိုင်းအတာတစ်ခုတည်းရမြင်နိုင်ပါပြီလို့ဒလိုင်လာမာကပြောပါတယ်။အိန္ဒိယတရုတ်ဆက်ဆံရေးမှာစိတ်ကိုထိလွှဲရှာလိုတဲ့ကာလနဲ့တိုက်ဆိုင်နေတဲ့အတွက်ဒီအခါအနားနဲ့တင်ကြီးနေဖို့အိန္ဒိယထိပ်တန်းဘီရိုကရက်တူကအချက်နဲ့ဝန်ကြီးတွေနဲ့အရာရှိတွေကိုပြီးခဲ့တဲ့လကတတိပေးစာပေးပို့ခဲ့ရတဲ့နောက် Thank you India လို့ခေါ်တဲ့ဒီအခမ်းအနားကိုအိန္ဒိယမျိုးတော်ကနေဒါရာမက်စလာစီပြောင်းရွှေ့ကျင်းပတာဖြစ်ပါတယ်